ခန်းကြီး14အဲ့ဒီနောက်ကျွန်တော်ကြီးလိုက်တဲ့အခါဇီးအုံတောင်ပေါ်မှာတိုးတငယ်ရပ်နေတာကိုမြင်တယ်။သူ့နာမည်နဲ့အဖဖျားရဲ့နာမည်ကိုနဖူးပေါ်မှာရေးထားတဲ့သူတသိန်း4,400လဲသူနဲ့အတူရှိနေတယ်။အဲ့ဒီအခါရေဒုကြီးမိုးချင်းတန်ကြီးနဲ့တူတဲ့အတန်ကောင်းကင်ကနေထွက်ပေါ်လာတာကိုကျွန်တော်ကြားတယ်။ကြားရတဲ့အတန်ဟာစောင်းတီးပြီးတီးဆိုနေတဲ့တချင်းတယ်တွေရဲ့အတန်နဲ့တူတယ်။သူတို့ကရာဇပလင်ရှိတတ္တဝါ၄ပါးနဲ့အကြီးအကဲတွေရှိမှတချင်းတစ်နဲ့တူတဲ့တချင်းကိုတီးဆိုနေကြတယ်။ကဘာမြေပေါ်ကနေဘုရားသခင်ဝယ်ယူထားတဲ့တသိန်း4,400ကလွဲလို့ဘဒူမအဲ့ဒီတချင်းကိုမစိုတတ်ဘူး။သူတို့ဟာမိမနဲ့ပတ်သက်ပြီးညဉ့်ညူးနေတဲ့သူတွေမဟုတ်ဘူးတကယ်တော့သူတို့ဟာအပြိုစင်တွေဖြစ်တယ်တိုးတငယ်သွားလျာတကောက်ကောက်လိုက်သူတွေဖျားသခင်နဲ့တိုးတငယ်အတွက်တီးဦးတီးဖျားတွေအဖြစ်လူသားတွေထဲကနေဝယ်ယူထားသူတွေဖြစ်တယ်လိမ်မပြောတတ်သူတွေအပြစ်အနာအစာကင်းသူတွေပဲအဲ့ဒီနောက်ကောင်းကင်တမန်တပါကောင်းကင်မှာပြန်ဝဲနေတာကိုကျွန်တော်မြင်တယ်သူကကဘာပေါ်နေထိုင်သူတွေလူမျိုးလူမျိုးနွယ်ဘာသာစကားအမျိုးမျိုးပြောတဲ့လူတွေလူစုတွေကိုသာဝရတည်ငောင်းကြီးညာနေတယ်သူကဖျားသခင်ကိုကြောက်ရွံ့ယိုသေးပြီးဘုန်းတော်ကိုချီးမွမ်းကြပါဖျားသခင်တရားစီရင်ချိန်ရောက်ပြီးကောင်းကင်မြေကြီးပင်လယ်နဲ့စားရည်တွေကိုဖန်ဆင်းတဲ့အရှင်ကိုကိုးကွယ်ကြပါဆိုပြီးကြွေးကြော်နေတယ်အဲ့ဒီနောက်ဒုတိယကောင်းကင်တမန်ကနောက်ကနေလိုက်လာပြီးမဟာဘာဗုလုန်ပြိုလဲပြီးပြိုလဲပြီးသူဟာလူမျိုးအားလုံးကိုလိန်အကျင့်ယိုရင်းခြင်းဆိုတဲ့ရမက်ဝိုင်တိုက်တဲ့သူပဲလို့ပြောတယ်အဲ့ဒီနောက်တတိယကောင်းကင်တမန်သူတို့နောက်ကနေလိုက်လာပြီးအော်ပြောတယ်သားရဲနဲ့သားရဲရုပ်ထုကိုကိုးကွယ်သူနဖူးပေါ်မှာဖြစ်စေလက်မှာဖြစ်စေအမတ်တစိတ်ကိုရိုက်နှိပ်ထားသူဖြစ်မယ်ဆိုရင်အမျက်တော်ဝိုင်းကိုတောက်ရလိမ့်မယ်။ဘုရားသခင်ရဲ့အမျက်တော်ဖလားတဲ့ရေမရောပဲလောင်းထည့်ထားတဲ့ဝိုင်းပဲ။သူဟာတန်ရှင်းတဲ့ကောင်းကင်တမန်တွေရှိတိုးတငယ်ရှိမှမီးတွေကန့်တွေနဲ့ညှင်းဆဲခံရလိမ့်မယ်။သူတို့ကိုညှင်းဆဲတဲ့မီးထဲကနေမီးခိုးတွေအစင်ထာဝရလွင့်တက်နေတယ်။ဒါရဲနဲ့ဒါရဲရုပ်ထုကိုကိုးကွယ်တဲ့သူတွေဒါရဲရဲ့အမတ်တစိတ်ကိုလက်ခံတဲ့သူတွေဟာနေရောညပါတတရာမရဖြစ်နေတယ်။တန်ရှင်းသူတွေဖျားသခင်ရဲ့ပညာချက်ကိုလိုက်နာသူတွေယေရှုကိုစွဲစွဲမြဲမြဲယုံကြည်သူတွေဟာခါနန်ရေရှိဖို့လိုတယ်။အဲ့ဒီနောက်သခင်နဲ့တစိတ်တဝန်းနဲ့ဖြစ်ပြီးတည်ဆုံသွားသူတွေဟာဒီအချိန်ကစပြီးပျော်ရွှင်ချမ်းမြေ့ရလိမ့်မယ်လို့ရေးမှတ်လိုက်ပါ။စွမ်းအားတော်ကလည်းသူတို့လှုပ်ခဲ့တဲ့ကောင်းမှုမှန်သမျှသူတို့နဲ့အတူလိုက်ပါသွားပြီဖြစ်လို့ပင်ပန်းတဲ့အလုပ်တွေကနေအနားယူကြပါစေလို့ပြောတယ်ဆိုတဲ့အတန်းကောင်းကင်ကနေထွက်ပေါ်လာတာကိုကျွန်တော်ကြားတယ်အဲ့ဒီနောက်ကျွန်တော်ကြီးလိုက်တဲ့အခါမိုးတိမ်ဖြူကိုမြင်တယ်မိုးတိမ်ပေါ်မှာလူသားနဲ့တူတဲ့လူတစ်ယောက်ထိုင်နေတယ်ရွှေတဖူဆောင်းပြီးထက်တဲ့သစင်ကိုကင်ထားတယ်ကောင်းကင်တမန်နောက်တစ်ပါးကဘိမှန်တော်ရဲ့တန်ရှင်းရဌာနကနေထွက်လာပြီးတစဉ်နဲ့ရိတ်သိမ်းလိုက်ပါမြေထွက်တီးနှံတွေဝင်းမဲ့ပြီးရိတ်သိမ်းချိန်တန်နေပြီလို့မိုးတိမ်ပေါ်မှာထိုင်တဲ့သူကိုအော်ပြောတယ်ဒါနဲ့မိုးတိမ်ပေါ်မှာထိုင်နေတဲ့သူကမြေထွက်တီးနှံတွေကိုတစဉ်နဲ့ရိတ်သိမ်းလိုက်တယ်ကောင်းကင်တမန်နောက်တစ်ပါးကကောင်းကင်မှာရှိတဲ့ဘိမှန်တော်ရဲ့တန်ရှင်းရဌာနကနေထွက်လာတယ်သူလဲထက်တဲ့တစဉ်ကင်ထားတယ်နောက်ထကောင်းကင်တမန်တပါးကပူဇော်ရာပလင်ကနေထွက်လာတယ်သူ့မှာမီးကိုလိုသလိုတုံးနိုင်တဲ့အခွင့်အာဏာရှိတယ်သူကထက်တဲ့တစဉ်ကင်ထားတဲ့သူကိုကဘာမြေပေါ်ကစပစ်ပင်တွေမှာအသီးတွေဝင်းမဲ့နေပြီးစပစ်ခိုင်တွေကိုထက်တဲ့တစဉ်နဲ့ရိတ်သိမ်းပါလို့ဟောပြောတယ်အဲ့ဒီကောင်းကင်တမန်လဲကဘာမြေပေါ်ကစပစ်ပင်တွေကိုတစဉ်နဲ့ရိတ်ပြီးဖျားသခင်အမျက်တော်ကိုတင်စားတဲ့ အေယာမစပြစ်သီးနေရာကျင်းတဲ့စပြစ်သီးတွေကိုတွန်ချလိုက်တယ်မြို့ပြင်မှာစပြစ်သီးနေရာကျင်းကိုနင်းနေတယ်စပြစ်ကျင်းထဲကစီးထွက်လာတဲ့သွေးတွေဟာချောင်းလိုစီးဆင်းသွားတယ်အဲ့ဒီသွေးစီးချောင်းကမြင်းဆက်ကျိုးအထိမြင့်ပြီးစတာဒီယံ1600အထိရှည်တယ်